ထမအဦးဆုံးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေတိုးလာပါတယ်မြန်မာအပအဝင်ကမ္ဘာတဝန်းအမျိုးသမီးအကြမ်းဖက်မှုတွေပပျောက်ရေးအတွက်16ရက်တာလှုပ်ရှားမှုကိုမနေ့ကစတင်ခဲ့ပါတယ်အဲ့ဒီလိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအမျိုးသမီးခေါင်းဆောင်တူကိုမေးမြန်းပြီးရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေအပေါ်စစ်တပ်ကတပ်ဖြတ်တာတွေဖမ်းဆီးထောင်ချတာတွေရှိနေတယ်လို့အမျိုးသမီးအကြမ်းဖက်မှုတွေလည်းတိတိတတ်တာတိုးလာနေတယ်လို့အမျိုးသမီးအရေးလှုပ်ရှားသူတွေကပြောပါတယ်စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုမှာပါတယ်ဆိုပြီးဖမ်းဆီးခံထားရတဲ့အမျိုးသမီးတွေဟာစစ်ကြောရေးအတွင်းနှီးမျိုးစုံနဲ့အကြမ်းဖက်ခံနေရတာတွေရှိတယ်လို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အသွင်ရင်းမှုဒေါ်နန်းမိုးမိုးကပြောပါတယ်
ဟုတ်ကဲ့ပါဆိုတော့အာနာပင်းပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်တော့အမျိုးသမီးတွေကမျိုးမျိုးစုံနဲ့အတန်ဖတ်မှုရောခံနေရတယ်ပေါ့နော်ခဏတုန်းကဆရာပြောသလိုမျိုးဒီပလိပခအပင်းမှာဖြစ်တဲ့လိမ့်ပိုင်းဆိုင်ရာအတန်ဖတ်မှုတွေအပြင်ဒီအမျိုးသမီးတွေကဒီအာနာပင်းပြီးနောက်ပိုင်းမှာပြောတဲ့ရင်းချမ်းစာဆန္ဒပြတဲ့အခါမှာဆိုလို့ရှိရင်အခုဆိုလို့ရှိရင်ဒီနေ့ကိုရှင်တာတစ်ဖက်ခံရတာက69ရောက်ပေါ့နော်ဒါကဟိုဘာလဲအပြည့်စုံအတတ်ဒီရပေါ့လေဒါပေမဲ့ဒီဘယ်လိုတွေနေလဲဘယ်လိုတွေတက်ခံနေရလဲဆိုတဲ့အရောကျွန်တော်တို့စဉ်းစားလို့တော့မရဘူးလေအဲ့လိုပဲမြေသမီးတွေဆိုလို့ရှိရင်ဒီအာစီတင်းတင်းခံရတဲ့မြေသမီးတွေဆိုလို့ရှိရင်လည်းဒီကရိုးတွေကိုစစ်ကြောရေးတွေမှာတင်းတင်းရေးတက်ခံနေမှာဆိုလို့ရှိရင်လည်းလိမ့်တိုင်းဆိုင်ရာကြံခံနေတဲ့ပတ်သက်တဲ့အကြောင်းအရာတွေအလို့ရှင်နဲ့ကျွန်တော်တို့ကြားပြရတာရှိတယ်ပေါ့နော
်စစ်အာဏာသိမ်းပြီးနောက်ဆန္ဒပြသူတွေအပေါ်လုံခြုံရေးတွေပြစ်ခတ်လို့ပထမဆုံးတိတ်ဆုံးခဲ့သူဟာနေပြည်တော်ကအမျိုးသမီးတယောက်ဖြစ်တဲ့မက်မြတွတ်တွတ်ခိုင်ဖြစ်ပါတယ်အခုလိုပြစ်ခတ်မှုတွေဖမ်းဆီးမှုတွေအတွင်းအမျိုးသမီးတွေထိခိုက်တိတ်ဆုံးရတယ်လို့လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့သခိုင်းချင်းနဲ့ကရင်ပြည်နယ်စတဲ့ဒေသတွေမှာကလေးတငယ်တွေကိုဝင်ဆောင်အမျိုးသမီးတွေအပြင်တက်ကြီးရွယ်တွေအထိပရိပခအတွင်းအရမပြုကျင့်ခံနေရတာတွေရှိတယ်လို့လည်းဒေါ်နန်းမိုးမိုးကပြောပါတယ်
ဘလို့ပဲဒီနောက်ပိုင်းအာနာတိနောက်ပိုင်းမှာခုနကပြောလိုမျိုးဒီပရိပခနဲ့ဆက်နွယ်တဲ့လိမ့်ပိုင်းဆိုင်ရာကျန်းဖတ်မှုဆိုတဲ့မဒေးမျိုးအဆူလိုက်မဒေးပြုကျင့်တဲ့ကိစ္စတွေဆိုလို့ရှင်လည်းဒီပြန်ပြန်ကိုပို့ပြီးတော့ဖြစ်လာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ကျွန်တော်တို့အမျိုးဆုံးကိုဒါ73မျိုးလောက်ကိုကျွန်တော်တို့တွေ့နေရတယ်ကြားနေရတော့ပေါ့အသက်ကြီးတဲ့အမျိုးသမီးပြီးပါမစံအသက်မပြည့်သေးတဲ့မိန်းကလေးမျိုးတွေကစပြီးပြီးတော့ဒိန်းဖြစ်နေတဲ့ကိစ္စတွေကတော့ဒီကျေပြန်ပြန်နဲ့လောက်ဆောင်လာနေရတာကိုကျွန်တော်တို့တွေ့ရပါတယ်ပေါ့ဟုတ်
ချင်းပြည်နယ်တီးတိမ်မြို့နယ်ထဲမှာမိဖွားပီးစမင်းနေတဲ့အမျိုးသမီးတယောက်ကိုသူ့ရဲ့ခင်ပွန်းရှိမှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေအုပ်စုဖွဲ့မရင်းပြုတ်ကျင့်ခဲ့ပါတယ်။အဲ့ဒီတညထဲမှာပဲအနီးအနားကနောက်ထပ်အမျိုးသမီးတယောက်ကိုထတ်ပြီးအာရမပြုတ်ကျင့်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စတိုင်ကြားမှုအပေါ်စုံစမ်းပြီးအပြစ်ရှိရင်ဥပဒေအတိုင်းအရေးယူမယ်လို့စစ်ကောင်စီကဆိုထားပါတယ်။လက်ရှိစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေချိန်ဖြစ်တာမို့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေကိုကူညီဆောင်ရွက်ရေးအတွက်လည်းအခက်အခဲရှိနေတယ်လို့အမျိုးသမီးတွေအနေနဲ့လည်းလုံခြုံမှုမရှိဘူးလို့လည်းဒေါ်နန်းမိုးမိုးကပြောပါတယ်
။ဒီချိန်မှာလုံခြုံရေးတူချင်းစီရဲ့လုံခြုံရေးလည်းအရန်ကိုခက်ခဲတယ်လို့မျိုးဟိုအကုန်လုံးလုံခြုံရေးရလည်းအရန်ကိုခက်ခဲဖြစ်နေနေတာဖြစ်တယ်။ဒါလို့ရှင်သွားရေးလာရေးလည်းအရန်ကိုခက်ခဲဖြစ်တယ်ပေါ့။ဒါပေမဲ့ဒီကျမရေးနေပတ်သက်တဲ့ဝန်ဆောင်မှုတွေပြီးပို့ပန်ပို့ဖို့ဆိုရင်တော့မှချက်ချင်းကိုအဲ့ဒီနေရာအဲ့ဒီလိုအပ်တဲ့လူစီစီချက်ချင်းမရောက်နိုင်ပြီးအခက်ခဲအမိထားရလဲအများကြီးရှိတယ်ပေါ့နော
်။နိုဝင်ဘာ25ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အထိတ်အမှတ်နဲ့16ရက်တာလှုပ်ရှားမှုတွေကိုလည်းမြန်မာနိုင်ငံမှာလုပ်နေကြပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာအမျိုးသမီးအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေစုပေါင်းပြီးစပိန်စီကမ်ပိန်းလုပ်ခဲ့ကြတာပါ။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာလည်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေတိုးလာနေတယ်လို့မျိုးဆက်သစ်အမျိုးသမီးများအဖွဲ့ Women Generation ရဲ့ Director မခင်မြင့်စောကပြောပါတယ်
။ရခိုင်ပြည်နယ်မှာဟိုအကြမ်းဖက်မှုတွေကအမျိုးသမီးတွေကအကြမ်းဖက်မှုတွေကတိုးလာတာကိုမြင်ရတယ်ဗါလို့ဆိုတော့ဒီဒီကကလာအတွင်းမှာဒီဆေးဘရှောင်တွေကြားထဲမှာဒီအကြမ်းဖက်မှုတွေတူတူများများရှိလာတာကိုရခိုင်ပြည်နယ်မှာသိသာထင်ရှားလာတယ်ဟုတ်။
ရှမ်းပြည်နယ်အတွင်းလက်နက်ကင်အဖွဲ့အစည်းတွေကြားတိုက်ခိုက်မှုတွေကိုရပ်ဖို့လဲရှမ်းအမျိုးသမီးရေးရာဆက်တွယ်လှုပ်ရှားမှုအတွင်းစွမ်းကလည်းအပြည့်ပြည့်ဆိုင်ရာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။မကြာခဏဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့လက်နက်ကင်တပ်ဖွဲ့တွေရဲ့တပ်သားစုဆောင်းမှုတွေကြောင့်2023ခုနှစ်အတွင်းရှမ်းပြည်သူ10,000နီးပါးအိုးအိမ်ဆုံးခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခသည်ဘဝကိုရောက်ရှိခဲ့ရပြီးစစ်ရေးပြည်ပခန့်ဖြစ်ပွားနေတဲ့နေရာတွေမှာအမျိုးသမီးတွေအပေါ်စစ်သားတွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းပုံမှန်တိုးလာတယ်လို့လဲစွမ်းအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ